အမေရိကန်တမန်တော်နဲ့ထရမ့်ကမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်နဲ့တောင်မြောက်ကိုရီးယားနှစ်နိုင်ငံနဲ့ဆက်ကစစ်မဲဆုံမှာတွေ့ဆုံလို့ဆက်ဖို့ဆန္ဒရှိတယ်လို့ပြောလိုက်ပါတယ်။ DMZ စစ်မဲဆုံမှာကောင်ဆောင်ကင်ကိုတွေ့ဆုံလက်ဆွဲနှုတ်ဆက်ပြီးတော့ Hello လို့နှုတ်ဆက်ရုံလောက်ပါလို့တမန်ထရမ့်က Twitter မှာရေးသားခဲ့တာပါ။တောင်ကိုရီးယားကိုသွားရောက်မဲ့တမန်ထရမ့်ကအဲ့ဒီကိုမရောက်ခင်နိုင်ပိုင်းအလိုမှာပဲ Twitter ကနေအဲ့ဒီလိုကန့်လန့်လိုက်တာလည်းဖြစ်ပါတယ်။ဂျပန်နိုင်ငံမှာကျင်းပခဲ့တဲ့ G20 ဆက်မှုထိပ်သီးညှိနှိုင်းခံကိုတက်ရောက်ခဲ့တဲ့တမန်ထရမ့်ကကောင်ဆောင်ကင်ဂျွန်အွန်နဲ့တွေ့ဆုံဖို့ဆန္ဒရှိတယ်ဆိုတာကိုတရင်စကားပါလိုက်ဖို့ဒီကနေ့စနေနေ့မနက်မှာပဲဆုံးဖြတ်ခဲ့တာဖြစ်တယ်လို့ညီလာခံအပြေးမှာပဲတရင်ထောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။အဲ့ဒီလိုတွေ့ဆုံနှုတ်ဆက်တာမျိုးက2မိနစ်လောက်ပဲကြာမှာပါလို့လည်းပြောပါတယ်။စစ်မဲ့ဆုံကနေဆက်ကနေနမိတ်မြင်းကိုကြောပြီးတော့မြောက်ကိုရီးယားမြေထဲခြေချလိုက်ဖို့လဲသူ့အနေနဲ့ဝန်မလေးပါဘူးလို့သမ္မတထရမ့်ကဆက်ပြောသွားပါတယ်။အဲ့ဒီလိုဖြစ်လာမယ်ဆိုရင်တော့အမေရိကန်လက်ရှိသမ္မတသူအနေနဲ့မြောက်ကိုရီးယားနိုင်ငံနဲ့ပထမဆုံးအလဲပါရောက်ရှိတာဖြစ်ပါလိမ့်မယ်။သမ္မတထရမ့်ရဲ့ကမ်းလှမ်းချက်ကိုကောင်းဆောင်ကင်ဖက်ကတုံ့ပြန်တာမျိုးတော့မရှိသေးပါဘူး။ဒါပေမဲ့လည်းမြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးချိုဆွန်ဟွေကတော့တမနာထရမ့်ရဲ့ကမ်းလှမ်းချက်ကစိတ်ဝင်စားစရာကောင်းတဲ့အကြံပြုချက်ဖြစ်တယ်လို့လည်းပြောဆိုထားပါတယ်။